တပင်းမြို့နယ်အရှိပိုင်းညောင်လှကြီးရွာမှာစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးလုပ်နေရမှာလေကြောင်းကပါပစ်ခတ်မှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီအတွက်လည်းကျွေးရပေါင်း15ရွာကထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွရာကိုတင်းရှောင်နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန့်ဦးပြောပြပေးပါရှင
်တပင်းဒေသအပါအဝင်စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းမိနယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲတွေမကြမကြဖြစ်ပေါ်နေပြီးတော့အခုဆိုရင်တော့စစ်ကောင်စီတပ်ကနေပြီးတော့အဲ့ဒီဒေသတဝိုက်တွေကိုစစ်ဆင်ရေးတွေလုပ်လာတာပါ။နိုဝင်ဘာလ28ရက်နေ့ညနေပိုင်းတုန်းကစကိုင်းတိုင်းတပင်းမြို့ရှိချမ်းကညောင်လှကြီးရွာကိုစစ်ကောင်စီတပ်တွေကရဟတ်ရင်တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့အောက်တိုဘာလ28ရက်နေ့မနက်ပိုင်းအထိလည်းစစ်ကောင်စီတပ်ဖွဲ့ဝင်တချို့ကြီးရွာထဲအထိပစ်ခတ်မိရှုရာတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ
်။ဒီကျွန်တော်တို့ PDF ကလေးတွေကိုပဲမဲပြီးတော့လုံးတယ်ဆိုရဲအမိသာခံတာတကယ်ကျတော့ရွာအပြစ်မဲ့တဲ့ပြည်သူတွေကိုရဟန်းရင်နဲ့လိုက်ကြည့်ပီဒီအန်နဲ့ထိတွေ့တိုက်ပွဲကတော့မရှိဘူးပြပီဒီအန်တွေထိတွေ့တိုက်ပွဲကတော့သူတို့ဝမ်းမဖြစ်ဘူးသူတို့ဟိုကဘယ်လိုပြောမလို့ဟိုကျွန်တော်တို့ဒီကိုစစ်ကြောင်းထိုးနေတာသူတို့ရှေ့ဆက်မရတဲ့အတွက်ဟိုကလေရင်ကူညီတောင်းတဲ့ပုံစံမျိုးနဲ့သူကဟိုအမှန်တော့လေရင်ဆင်းပြီးပြင်သူတို့အမြဲသူတို့ตัวแต่ตาดิอันนี้ဖြစ်မှုဆိုလို့ဟာဝင်ဟာနေတော့ကြောက်ပြင်းမဲ့တဲ့လူမဲမဲမြင်အောင်စုတ်ပြစ်တာအများဆုံးတော့ဒီလိုပဲဟာဘာမှမလုပ်ဘူးဘယ်မှရှောင်နေရမလို့ဆိုပုံစံမျိုးလေကြွားထဲမှာနေနေတဲ့လူတွေကနေနေကြတော့မှထွက်ပြေးနေသူတို့ပြစ်တတ်ခါရတာသူတို့နဲ့ပြင်းလွှမ်းသူတို့နဲ့ဖိတ်တိုက်ပြီးတော့အဲ့လိုပြစ်ပြစ်ခါရတာနောင်လာစီတိုင်းတိုင်းတော့သူတို့မိငွေရှူတယ်ပြီးတော့တွေ့တဲ့ဆိုင်ကလေးကိုလည်းပုံပြီးတော့မိတိုက်သွားတယ်အဲ့ဒီနေထားပြီးတော့လက်ငယ်ကြီးနေလည်းထူ
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကအခုသတင်းရေးသားချိန်အထိတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်ကောင်စီကနေမြေရှင်းလင်းပစ်ခတ်မှုတွေကြောင့်လဲကြေးရွာ15ရွာနီးပါးကဒေသခံ2000ကျော်ဟာဘေးလွတ်ကူထွက်ပြေးတင်းရှောင်နေရတယ်လို့သိရပါတယ်စစ်ကောင်စီကလေကြောင်းကနေပြီးတော့ပစ်ခတ်တာမို့လို့ဒေသခံကြေးရွာသားတွေထိခိုက်သေးဆုံးတာမျိုးလည်းရှိတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်တော်လို့ရှိတာလည်းမရှိဘူးဘာမှမရှိဘူးဒီတိုင်းပဲကျွန်တော်တို့ဟိုဝင်လာတော့ရဟန်းငါးစီးနဲ့ဝင်လာတယ်ရောက်အောင်ကျွန်တော်အဲ့ဒီဝင်ရနေပြစ်တယ်ဆိုတော့ကျွန်တော်ပြည်သူလူထုတွေဒီဘက်ထဲမှာအဲငါတို့ချူဆောင်တော့ဘောနော်မဆောင်ရဲလူတွေကျွန်တော်ထွက်ပြေးကြတယ်နှစ်ဝက်တော့ဒီရဒီကြတယ်သူတို့ဒီလိုပြစ်လို့ဘောနော်ဝင်လာချင်းအိမ်လေးမွာဆင်းနေကျွန်တော်တို့ကသူတို့လေးမွာဆင်းတာကိုကျွန်တော်ကိုယ်တိုင်တည်းအတားအမြင်ခဲ့တယ်မြင်ခဲ့ပြီးတော့အဲ့ဒီကျွန်တော်တို့ရှိနေတဲ့နေရာလေးနဲ့သူတို့ဆင်းနေနေရာလေးကပြီးနေရာတော့လာပဲကောင်းပါတော့အဲ့နေရာလောက်ပါဆင်းနေဆင်းရင်သူတို့အဲ့မှာပြစ်ကြတယ်ကြာဟိုမဆင်းပြင်ကလည်းသူတို့ဟက်စကင်းနေတယ်ဝင်လာတယ်ရဟတ်ရင်တော့လည်းသူပြစ်နေရပါဘူးဝင်ရတယ်ပြစ်နေတယ်ဂျွာသားတွေပဲဒီတိုင်းပဲကျွန်တော်တို့ဒီသူလူတို့တကယ်ဂျွာသားတွေပါပဲသူတို့ပစ္စည်းလေးဆိုင်ကလေးရှိလို့အဲ့ဆိုင်ကလေးကိုပြည်တယောက်ကတော့ပြည်သေးတာပေါ့နော်အဲ့အာရီကိုနင်းနေတော့လာကိုပြစ်ခံရလို့ကျွန်တော်တို့ကြားတယ်ဟုတ်ကဲ့ထွက်ပြေးနေရတော့ကျွန်တော်ညောင်လာမြေကန်လေးရကုန်မဲဦးဒီဘုနာတပြည်တာရုံးတာဝဲကြီးကုန်းကြီးကျွန်တော်အဲ့ဘက်ကဘစ်တိုပေါ့အများစုပါလေဟာအိမ်ကောင်ရွာနီးဝန်းကျင်15ရွာလောက်ရှိမှလေဟုတ်လူဦးရေကိုကျွန်တော်ဒီမှာကတော့1500 2000ရှိတယ်ပြကျွန်တော်တဖွဲ900လောက်ရှိတယ်တဖွဲက1500လောက်ရှိတယ
်အခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ညီညာနဲ့ဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတဲ့နောက်ဆက်တွဲအဖြစ်စကိုင်းတိုင်းအပါအဝင်နိုင်ငံနေရာအတော်များများမှာဆနာပြသူတွေဟာဒေသကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးတော့စစ်တပ်ကိုပြန်ခုခံတိုက်ခိုက်မှုတွေဖြစ်နေတာပါစကိုင်းတိုင်းအရှေ့ဘက်မှာစစ်ကောင်စီရင်တန်းတွေမကြာခဏဆိုသလိုမိုင်းဆွဲတိုက်ခိုက်ခံရလို့စစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာမှုတွေတိုက်ဆုံမှုတွေလည်းရှိခဲ့ပါတယ်အထူးသဖြင့်မကွေးစကိုင်းချင်းမိနယ်တွေပါဝင်တဲ့မြန်မာနိုင်ငံအနောက်မြောက်ခြမ်းကတိုက်ပွဲတွေကပိုးပြီးတော့ပြင်းထန်လာခဲ့တာပါအဲ့ဒီမှာမြန်မာစစ်တပ်ကအင်အားဖြည့်တင်းမှုတွေလုပ်လာပြီးတော့စစ်စင်ရေးသဘောနဲ့ကျွော်တွေကိုဝင်ရောက်ရှောက်ဖိတာတွေလည်းရှိလာပါတယ်ဒီအတွက်နိုဝင်ဘာလကစပြီးတော့စကိုင်းတိုင်းနေရာအတော်များများမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားထိတွေ့တိုက်ပွဲဖြစ်တာတွေရှိသလိုဒေသခံကာကွယ်ရေးအထိုင်စခန်းတွေကိုပါဝင်ရောက်စီးနင်းတာမျိုးတွေရှိနေပါတယ်စစ်စင်ရေးတွေနဲ့အတူပဲမိုင်းဆွဲတိုက်ခိုက်ခံမှုတွေရှိနေတာကြောင့်စစ်ကောင်စီတပ်ဖက်ကလေကြောင်းတုံးပြီးတော့စီးအင်အားဖြစ်တင်တာပစ်ခတ်စစ်စင်တာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်စကိုင်းတိုင်း PDF ကာကွယ်ရေးတပ်တွေကိုပြပုမဲ့လက်နက်ခဲယမ်းတွေကိုမြောက်ဝတီမြို့နယ်မုံရမြို့တွေမှာဖမ်းဆီးမိတဲ့အကြောင်းလဲစစ်ကောင်စီကနေပြီးတော့မနေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ